ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့မွန်ပြည်နယ်တဲကရေမြို့နယ်မှာစနေညကစပြီးတော့မကြုံစဖူးရေလွှမ်းမှုမှုကြောင့်ရေတမြို့လုံးနှီးပါရေမြို့သွားတဲ့အတွက်ရေဘေးတဲ့ဒေသခံပြည်သူတွေကိုနေအိမ်တွေကနေကယ်ထုတ်နေရဆဲဖြစ်ပြီးဘေးလူရာကိုအရေးပေါ်ရွှေ့ပြောင်းပေးနေရတယ်လို့ရေအမျိုးသားလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံတဝန်းဒီသတင်းဘက်တွေတဲ့ရှေ့ဆက်ပြီးတော့မုတ်တုံမိုးအကောက်မှာဖြစ်တဲ့အတွက်မိုးများပြီးရေကြီးမီးပြိုရာတွေဖြစ်နိုင်တယ်လို့မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းပါဝင်ရေဘေးတင်ဒေတာကပြည်သူတွေမိုးလေဝသသတင်းတွေကိုနားဆွင့်ကြဖို့နဲ့တဘာဝဘေးအန္တရာယ်သတိပေးချက်တွေကိုအထူးသတိထားလိုက်နာကြဖို့မိုးလေဝသနဲ့ဇလပိတာပညာရှင်ကလည်းသတိပေးပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကပြောပြပေးပါရှင်
မြန်မာနိုင်ငံတဝန်းမုတ်တုံလေအကောင်ပြီးမိုးများရေကြီးမှုတွေဖြစ်နေတယ်လို့မြစ်တွေကလည်းစိုးရိမ်မဲ့အထက်ကျော်လွန်နေတို့မွန်ပြည်နယ်တနင်္သာရီတိုင်းကရင်ပြည်နယ်ပါဝင်ပြည်နယ်နဲ့တိုင်းတချို့ကဒေသတော်တော်များများရေလွှမ်းမှုမှုတွေဖြစ်နေပါတယ်အထူးသဖြင့်မွန်ပြည်နယ်ထဲမှာတော့မိုးများရေကြီးပြီးလူအမျိုးများတည်ဆုံရတဲ့အထိမြေပြိုကျမှုတွေဖြစ်ခဲ့တယ်လို့မနေ့စနေညကနေစလို့မွန်ပြည်နယ်ရေမြုံနယ်ထဲမှာမကြုံစဘူးရေတွေတဟုန်လို့တက်လာတို့ရေတမျိုးလုံးရေနှိမ့်မြုပ်သွားခဲ့ရပါတယ်အထက်မြေအိမ်တွေရဲ့ခေါင်းမိုးတွေအထိပါရေနှိမ့်မြုပ်ကုန်တဲ့မျိုးလုံးကျရေဘေးတင်ရတဲ့အခြေအနေကိုတော့ရေမျိုးကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါဗျ
။မနေ့ညနေ3နာရီလောက်ကနေစပြီးတော့ရေကတနာယီကိုတပေနီးပါးနှုံးနဲ့ဇက်ပိုက်တက်လာကြ။ဒီည12နာရီကြောကြောကြတော့ဒီရေရဲ့ဒီဟိုမျိုးလေဖျားပေါ့နော်ရွှေစံတော်ဖျားချီရင်းကိုရောက်ပါတယ်။အဲ့ဒီတော့ဒီလိုမျိုးဖြစ်ပျက်တွေကကျွန်တော်တို့ကတခါမှဒီရေမှာမဖြစ်ခဲ့ဘူး။နော်ကျွန်တော်အသက်60ကျော်ပြီ။ဒီလိုမျိုးဖြစ်ပျက်မတွေ့ဘူးဘူး။နော်အဲ့တော့ဒီလိုမျိုးမဖြစ်ဘူးထင်ပြီးတော့အဲ့ဒီနေမှာလူတွေအတော်များများကဟိုနှစ်ခါအိမ်တွေပေါ့အထူးသဖြင့်ကသူတို့ကအဲ့ဒီနေမှာပဲหนีကြတယ်หนีကြတဲ့အခါကျတော့မိုးချုပ်ပြီးတော့ရေကကတိုင်းတိုင်းတိုးလာတဲ့အခါကျမှပဲဒီကြောက်အားလန့်အားနဲ့နော်ယူပါကေပါဆိုပြီးတော့ဒါညကဆိုရင်ဒါအသေးပြန်ပဲနော်ခြေရတယ်ပဲကျွန်တော်တို့ရှိတဲ့ဥစ္စာကဒီလင်းကားကြီးရေဝိုင်းတာကဒီမြို့တစ်ပတ်လုံးဆိုတော့နော်အဲ့မှာဒီမိုးလင်းပေါက်ပါပဲလောက်ကြရတာနော်ဒီနောက်ဒီဟိုတက်ပဲနဲ့ညီးတယ်ပဲအချင်းကလည်းပဲဒီတက်ကနေပြီးတော့နော်နိုင်တဲ့လောက်ထွက်ခဲ့ကြတယ်ကျွန်တော်တို့မြို့ကလူတွေလည်းပဲရှိတဲ့နေနေနဲ့ခဲ့ကြတယ်နော်မိုးလင်းထိပါပဲအဲဒီမိုးလင်းတဲ့ခါကျတော့ကျွန်တော်တို့ဒီမော်လမြိုင်ကနေပြီးတော့ဒီပို့လာတဲ့လေတွေထက်ရောက်လာတယ်ထက်ရောက်လာပြီးတော့ဆက်ကြဲတယ်ပေါ့နော်မနေ့၈နိုင်ခွဲလောက်မှရေကနည်းနည်းလေးပြန်ကျစားပြူလာတယ်အခုကနည်းလေးညိနေတဲ့သဘောမျိုးဖြစ်တယ
်အခုလက်တလောအခြေအနေမှာတော့ရေမြိုတဲ့ရေတက်နေစေဖြစ်ပြီးနေနေထဲမှာပိတ်မိနေစေသူတွေနောက်ပျောက်ဆုံးနေစေသူတွေကိုလိုက်လံရှာဖွေပေးနေတယ်လို့ရေပေးလွှရာနေရာတွေမှာကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးကယ်ဆယ်နေရာချထားပေးနေတဲ့အနေအထားကိုရေလွတ်တော်ကိုယ်စားလှယ်ဦးမျိုးဝင်းကရှင်းပြပါတယ
်ရေတမျိုးလုံးနေထားတော့မြို့ရဲ့ဒီအသုံးပေါ်နှစ်ပုံကြိုကြိုကတော့ရေလွှမ်းသွားတယ်ပေါ့နော်ဒီကုန်းပေါ်တစ်ပိုင်းကျန်တယ
်အ
ဲ့ဒီမှာပဲကျွန်တော်တို့ကဒီလူတွေကိုကယ်ဆယ်လာတဲ့လူတွေကိုထားတယ်ဒီကယ်ဆယ်ရေးအပိုင်းကိုကျွန်တော်တို့ကအရင်စိတ်ချတဲ့ကုန်းမြေကိုရောက်ဖို့အရင်လုပ်နေပါတယ်အဲ့ဒီလုပ်နေတဲ့အပိုင်းနဲ့တပြိုင်တည်းမှာပဲသူတို့ရဲ့စာဝတ်နေကြီးမျက်မှောက်ကြီးနော်ဒီအပိုင်းကိုကြည့်ရှုနေရတယ်ပေါ့နော်ဒီရေကဘယ်လောက်ထိကြာမလဲဆိုတာကျွန်တော်တို့ကမကန့်မနိုင်ဘူးနော်တကယ်လို့မိုးပြန်ရွာလာရင်တော့ဒီပြန်တက်လာမှလည်းဆိုရယ်တကယ်လို့ရေကျသွားတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကသူတို့ရဲ့ပြန်လည်ဆူဆောင်ရေးလုပ်ငန်းတွေကိုဟိုပလန်ဆွဲပြီးတစ်ဆင့်ချင်းဟိုလောက်သွားရမှာပေါ့
ရေမျိုးကရေဘေးအန္တရာယ်ကအရေးပေါ်အခြေအနေဖြစ်လာလို့မွန်ပြည်နယ်အပါဝင်မြန်မာနိုင်ငံတဝန်းကလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေအများဆုံးတွားရောက်ပြီးတော့အသက်ကယ်လှေတွေလူအင်အားတွေစားနပ်ရိက္ခာနဲ့တောက်ရည်တန်းတွေအားဖြည့်ကူညီပေးနေပါတယ်လို့မွန်ပြည်နယ်မော်လမြိုင်မြို့အေးမြကြီးလင်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့ကကိုတန်းထေအောင်ကပြောပြပါတယ
်ကျွန်တော်တို့ဒီကျန်တဲ့ညောကဒီလူမှုကယ်ဆယ်ရေးအဖွဲ့နဲ့ပူးပေါင်းပြီးတော့အဲ့ဒီအေရီးယားမှာဆောင်ရွက်နေဒီနေ့နေ့ချင်းမှာတော့ရေမျိုးကတရင်ကိုညကျွန်တော်တို့အဖွဲ့တွေရတယ်ရေးရနေလဲကျွန်တော်တို့အကူအညီတောင်းတဲ့တရင်တွေတက်လာတယ်ခင်ဗျာတက်လာတော့ကျွန်တော်တို့အစီအစဉ်လေးပေါ်မှာဆရာတော်ဦးကြီးတို့ဒီနေ့နေ့ချင်း17နာရီမှာကျွန်တော်တို့ဒီကနေ့စထွက်သွားတယ်ခင်ဗျာဒေါက်ကင်းကြီးပေါင်းလေးချင်းလူတန်းနဲ့လှေကြီးကြီးကြီးပါတယ်အစားအသောက်တွေရေတံဘူးတွေပါပါပါတယ်လေခင်ဗျာ
အခုရေဘေးအန္တရာယ်ကြုံနေရတဲ့မွန်ပြည်နယ်ပေါင်မြို့နယ်ကသဲဖြူကုန်မြေပြိုကျမှုမှာတော့တေဆုံးသူကအခုချိန်ထိ52ဦးရှာဖွေတွေ့ရှိပြီးဖြစ်ကြောင်းဒေသတာဝန်ရှိသူတွေကပြောပါတယ်ရှေ့ဆက်ပြီးလဲကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာမုတ်တုံလေအကောက်နေဦးမှာဖြစ်တဲ့အတွက်ရေဘေးအန္တရာယ်ကြုံနေရတဲ့ဒေသတွေကပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့နဲ့မိုးလေဝသသတင်းတွေကိုနားဆွေထားကြဖို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကလည်းသတိပေးပါတယ
်မိုးကတော့ရှိအောင်ပါပဲမွန်နဲ့အဲဒီတနင်္လာရီဘက်ကတော့နော်အဲ့တော့မနေ့ကမှမိုးနဲ့လည်းကောင်းမယ်တစ်ဖက်ကကျပြန်နဲ့ပြန်ကြမယ်အဲ့တော့မိုးကတော့မပြတ်သွားသေးဘူးစက်တင်ဘာလအကုန်ထိရွာအောင်ပါပဲအဲ့တော့အန္တရာယ်ကတော့ဆက်ရှိနေဦးမယ်သတိထားဖို့လိုတယ်ပေါ့နော်အခုလောလောဆယ်တပီလုံးမှအဲ့ဒီမောင်ကရင်တနင်္လာရီ3ခုပဲမိုးကောင်းတယ်အဓိကရက်ကြေးသားမှာကဘာပြီမှအဓိကလိုအပ်တာက သွားပြီးအနေကဒါမျိုးတွေမကြုံရင်လို့ရှိရင် map တွေလုပ်ဖို့လိုတယ် risk map တို့ hazard map တို့ဒီ map တွေကိုကျွန်တော်တို့မလုပ်နိုင်ဘူးနော်ဒီပြဿနာရှိနေတယ်ဥပအနေရဘယ်နေရာရှိရမရှိဘူးဆိုတာဘယ်သူမှမသိဘူးအဆင်ပြေတယ်လို့ပဲသွားလာနေကြအဲ့မှာဒုက္ခရောက်တာပဲနော
်
နောက်ပြီးတော့တောင်းပြုံးနဲ့အတွဲတောင်းကြရရတဲ့ပြဿနာရှိတယ်အဲ့တော့ဟိုအားလုံးကတော့လုံးဝအများကြီးလိုပါသေးတယ်မကြုံဘူးလားဒီ unusual တွေကြီးဖြစ်နေတာပဲနော်
လက်တလုံးမှာတော့ရေပေးတဲ့ဒေတာတွေကိုဒုသမ္မတဦးဟင်ဒရီဘန်တီယူကိုယ်တိုင်မွန်ပြည်နယ်ဝင်ကြီးချုပ်လူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးတို့နဲ့အတူတွားရောက်ကြည့်ရှုနေပြီးလိုအပ်တာကိုကူညီပေးနေပါတယ်ဒါပေမဲ့လို့အရေးပေါ်ကူညီကယ်ဆယ်ရေးတွေကလိုအပ်ချက်တွေများစွာရှိနေတော့မယ်လို့ဒေတာခန်တွေကပြောပါတယ်ရှင်
မဆုမမရှင်